ီတိန်သံတမန်တွေတချို့လုတ်တယ်လို့ရုရှားဆွဆဲချက်ကိုတီတိန်ဘက်ကပယ်ချလိုက်ပါတယ်။ရုရှားနိုင်ငံဆိုင်ရာပြည်တိန်သံတမန်6ယောက်ကိုတချို့လုတ်တယ်လို့ရုရှားကဆွဆဲတာဟာလုံးဝအချင်းချင်းမရှိဘူးလို့ပြည်တိန်ဆိုရကတုံ့ပြန်လိုက်တာပါ။မော်စကိုမြို့ပြည်တိန်တန်ရုံကသံတမန်6ယောက်တချို့လုတ်တယ်အဖြစ်မဟုတ်လို့ရတဲ့လုတ်တယ်ဆိုပြီးသံတမန်အဖြစ်တရားဝင်အသိမှတ်ပြုမှုကိုရုပ်သိမ်းလိုက်တယ်လို့ရုရှားဖက်ဒရယ်လုံခြုံရေးဌာနကဒီနေ့ပဲပြောလိုက်တာပါ။ရုရှားပြည်သူတွေသွေးကွဲအောင်ပြည်ထိုင်သံတမန်တွေလုတ်ခဲ့တယ်လို့ရုရှားဘက်ကဆက်ဆွဲထားပါတယ်။မေလကရုရှားစစ်တပ်မှုကိုပြည်ထိုင်ကသံတမန်အဖြစ်အတိမတ်ပြမှုကိုပယ်ဖျက်ခဲ့ပြီးနိုင်ငံကနေနှင်ထုတ်ခဲ့တာကြောင့်ရုရှားကလည်းပြည်ထိုင်သံတမန်တွေကိုအခုလိုဆက်ဆွဲတာဖြစ်တယ်လို့ပြည်ထိုင်ဘက်ကတုံ့ပြန်ထားပါတယ်။ရုရှားဆက်ဆွဲတဲ့သံတမန်6ယောက်လုံးလွန်ခဲ့တဲ့သတင်းပတ်တွေကပြည်ထိုင်ပြောင်းနေပြီလို့ပြည်ထိုင်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ယူကရိန်းအတွက်စီးရဲကွန်ကြီးကိစ္စနဲ့ပတ်သက်လို့ပြည်ထောင်ဝန်ကြီးချုပ်ကီယာစတမာနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့ဒီနေ့ဝါရှင်တန်မြို့တော်မှာဆွေးနွေးကြဖို့ရှိနေကြမှာပဲ။ရုရှားကအခုလိုကြေညာလိုက်တာပါ။အနောက်နိုင်ငံတွေရဲ့တာဝန်ပြမဆိုင်ဒုံးတွေကိုရုရှားနိုင်ငံတည်းအထိထိုးစစ်ဆင်နေတဲ့ယူကရိန်းကိုအသုံးပြုခွင့်ပေးရမပေးရကိုအမေရိကန်နဲ့ပြည်ထောင်ကောင်ဆောင်နှစ်ယောက်တို့အဓိကဆွေးနွေးကြတော့မယ့်အချိန်မှာရုရှားဘက်ကအခုလိုတုံ့ပြန်လာတာပါခင်ဗျ။